စီးရီးယားနိုင်ငံအတွင်းမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေကိုဖျက်သိမ်းပြီးတော့ကာဝေးဝန်ကြီးဌာနအောက်မှာတစုတစ်ဖွဲ့တည်းဖြစ်ထားဖို့သဘောတူလိုက်ကြပြီလို့စီးရီးယားအာဏာပိုင်တက်ကကြေညာပါတယ်စီးရီးယားအာဏာရှင်ဘာရှားအယ်အာဆတ်ကိုတိုက်ထွက်အောင်မဦးဆောင်ခဲ့တဲ့ဟာမက်အယ်ရှာရာနဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကြားအစည်းအဝေးတရက်လုပ်ပြီးတဲ့နောက်အခုလိုကြေညာချက်ထွက်လာတာပါအဆိုက်ပြုတ်ကျသွားပြီးကလေးကကမ္ဘာအရရက်ကအစိုးရတွေဟာစီးရီးယားရဲ့အနာဂတ်ကိုစိုးရိမ်ပြီးတော့စီးရီးယားနိုင်ငံကိုကုစရယ်တွေအသီးသီးဆင်လွတ်ကြပါတယ်အဲ့ဒီထဲစိုးရိမ်မှုတရက်ကတော့2014ခုနှစ်ကစီးရီးယားရှေ့ပိုင်းဒေသနဲ့အီရတ်အနောက်ခြမ်းဒေသတွေကိုသိမ်းယူခဲ့တဲ့ IS စစ်သွေးကြောအဖွဲ့တွေပြန်ပြီးတော့ခေါင်းထောင်လာမလားဆိုတာပါတိုင်းလာနေကတော့ဆီးရီးယားနိုင်ငံရှိချမ်းအမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS စစ်သွေးကြွ2ဦးသေဆုံးနေဆိုပြီးအမေရိကန်စစ်တပ်ကကြေညာပါတယ်ဆီးရီးယားနိုင်ငံမှာအစိုးရတရက်တရားဝင်ဖွဲ့စည်းပြီးရင်တော့ရေကြောင်းပိုင်နဲ့တမတ်မှုသဘောတူညီချက်ရဖို့အတွက်လိုလာတယ်လို့ထူရကီတည်ယူပို့ဆောင်ရေးဝန်ကြီးကလည်းအင်ကာနီမှာပြောဆိုခဲ့ပါတယ်